င်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့မြန်မာတချစ်သောရရှင်တွေကိုမြတ်တာတိလက်ဆောင်ဖြစ်နေမြန်မာတချင်းတွေတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်အခုတော့ VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ Facebook ပေါ်ကအမှတ်ချက်တူလေးတွေကိုအရင်ပြောပြပေးခြင်းပါတယ်နော်ကျေရီချန်ကလာမင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာ10ဆုနှစ်နှစ်ခုနှစ်20ရှိခဲ့ပါပြီလို့ပြောလာပါတယ်။ဟုတ်ကဲ့ပါနှစ်ရှည်လာများအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကျေရီဆိုတဲ့တိုင်းရင်းသားတစ်ယောက်ကတော့ကရင်တိုင်းရင်းသားဖြစ်ပုံရပါတယ်။ကရင်မျိုးသားဝတ်စုံဝတ်ဆင်ထားပါတယ်။ဒီတော်ရရှင်ကမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေကျွန်တော်ကတော့ American ပြည်အောင်စုနယူးယောက်ပြည်နယ်မှာနေထိုင်ပါတယ်တဲ့ VOE ရဲ့သတင်းထုတ်လွှင့်ချက်တွေကိုညစဉ်မပြတ်အဆောက်မြော်ပြီးနားဆင်လည်ပါတယ်ဒါဆိုရင်တော့ကျွန်မအခုလိုစာပြန်ကြားပေးတာကြားမယ်ထင်ပါတယ်ရှင်သူကအထူးသဖြင့်ရခိုင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့သတင်းတွေကိုစောင့်မျှော်နားဆင်တာပါလို့ရေးလာပါတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီ VOE ကိုဥတီပြီးရေးတဲ့စာတော့မဟုတ်ပါဘူးဒါပေမဲ့သူတို့ data ကအကြောင်းရေးလာတဲ့မှတ်ချက်တူလေးကိုတလက်စာရဲ့ပြောပြခြင်းပါတယ်မေတန်းဆိုတဲ့တော်ရရှင်ရေးလာတာပါမင်္ဂလာပါရှင်ရခိုင်ပြည်နယ်မန်အောင်ကျွန်းကကျွန်းလွတ်တကျွန်းဖြစ်တာမလို့မိတိုင်းမိကျိုးတွေတက်ဆင်ပြီးတော့မိမိယာဖြစ်နေလို့အစိုးရအတင်နေနဲ့မိတွေရရှိအောင်လို့လောက်ကင်ပေးဖို့ VOE ကတက်ဆင်တင်ပြခြင်းပါတယ်ဆိုပြီးရေးလာပါတယ်ဒန်နီယယ်ဂူတင်ဆိုတဲ့တော်ရရှင်မင်းမြန်လာတာကိုလည်းပြောပြပေးခြင်းပါတယ်သူကတဲ့နဲ့မှာကြီးညာပေးဖို့အကြောင်းအရာတစ်ခုလောက်ပို့ခြင်းနဲ့ရမရသိပြရစေတဲ့ကျမတို့ VOE မြန်မာပိုင်းသတင်းဌာနကို Messenger ကနေပြီးတော့စာရေးပြီးမေးလာတာဖြစ်ပါတယ်ဟုတ်ကဲ့ဒီတော်ရရှင်မေးတာကိုဖြေပေးရမယ်ဆိုရင်တော့ဟုတ်ကဲ့သတင်းပို့ခြင်းတယ်ဆိုရင်ပို့တာကပို့လို့ရပါတယ်เนาะဒါမှမဟုတ်လေကျမတို့သတင်းမှာဖော်ပြမပြဆိုတာကတော့သတင်းတီးဖြတ်တဲ့ editor ကဆုံးဖြတ်ပြီးတော့မှအရေးကြီးတဲ့သတင်းအကြောင်းအရာဆိုရင်လဲကျမတို့မြန်မာနိုင်ငံမှာရှိတဲ့ VOE သတင်းတောက်တွေကအဲ့ဒီသတင်းကိုထပ်ဆုံဆန်းအတည်ပြုပြီးတော့တင်ပြပေးတာဖြစ်ပါတယ်VOE ကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။ VOE ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပြီးတော့ဒီအစီအစဉ်မှာပါဝင်ဖို့စာရေးပို့လာကြတဲ့သောရရှင်တွေရဲ့စာတချို့ကိုအခုဖော်ပြပေးသွားခြင်းပါတယ်။ကျမတို့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအချိန်အကန့်အသတ်နဲ့ဆွေးနွေးရတာဖြစ်တဲ့အတွက်ကြောင့်မလို့သောရရှင်တွေရေးလာကြတဲ့စာတွေအားလုံးအမြဲလိုဖော်ပြပေးလို့မရအောင်ဖြစ်ပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့စနေနေ့ကပဲဆွေးနွေးထားတဲ့အကြောင်းအရာနဲ့ပတ်သက်လို့သောရရှင်တွေရေးပြလာတာကိုမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးခြင်းပါတယ်နော်။ပြီးခဲ့တဲ့စနေမှာဆွေးနွေးထားတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကမိုးရေစီဝါတိုက်ဖြစ်ရေးမှာဘာတွေအားနည်းနေလဲဆိုတာကိုဝိုင်းပြီးတော့ဆွေးနွေးကြတာပါ။အထူးသဖြင့်တော့မြန်မာနိုင်ငံမှာမိုးရေစီတွေအကြီးအကျယ်ဖမ်းမိပေမဲ့လက်တယ်မပေါ်တာမျိုးနောက်ပြီးတော့မိုးရေစီဝါတွေအလွယ်တကူဝယ်ယူသုံးဆွဲနိုင်တဲ့အခြေအနေမျိုးတွေဖြစ်နေတာဒါတွေကိုဆွေးနွေးကြပါတယ်ဒီလိုမျိုးမိုးရေစီဝါကိစ္စတွေကိုနှိမ့်နှင်းတဲ့နေရာမှာဘယ်လိုစိန်ခေါ်မှုတွေရှိနေလဲဘယ်လိုတိုးတက်အောင်လုပ်နိုင်မလဲဆိုတာကိုပြောသွားတဲ့နေရာမှာဒီတော်ရရှင်နေဝင်ပြီးတော့ဆွေးနွေးတာမှာတော့တော်ရရှင်မောင်တက်တနာက
နေပောင်းမျိုးစွာကလေးကကျွန်တော်တို့နိုင်ငံမှာတမှုတပြားရှူတဲ့သူတွေကိုဖမ်းဆီးနိုင်ခဲ့ပေမဲ့အခုလိုမျိုးကွန်တိန်နာကားတွေသင်္ဘောကြီးတွေနဲ့ရောင်းဝယ်ဖြန့်ဖြူးနေသူတွေဧကလိုက်စိုက်ပျိုးနေသူတွေကိုမဖမ်းဆီးနိုင်တာအစင်အလာဖြစ်နေပါပြီအခုလဲမလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရစ်စေဝါတွေဟာစေကောင်းဆောင်တွေနဲ့ဘင်းရစာတွေပိုင်တဲ့စိတ်ကန်းကထွက်သွားတာဆိုတော့တရခန်အားလုံးကိုဖမ်းမိဖို့ကတော့နှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ယူဆမိပါတယ်အခုကုန်တင်သင်းမောနဲ့မလေးရှားနိုင်ငံကိုတင်ပို့လိုက်တဲ့မူရစ်စေဝါကိစ္စနဲ့ပတ်သက်လို့ပါဝင်ပတ်သက်နေတဲ့သူတွေအားလုံးကိုစုံစမ်းဖို့တော့အရေးမယူနိုင်ဘူးဆိုရင်တပူပေါ်နှစ်ပူဆင့်ဆိုသလိုအစိုးရအပေါ်နိုင်ငံတကာဖိအားတွေထပ်မံကြားရောက်လာနိုင်တယ်လို့ယူဆမိပါတယ်အထူးသဖြင့်အစိုးရအပေါ်နိုင်ငံတကာဖိအားတွေကြားလာဖို့နိုင်ငံရေးအရရည်ရွယ်ချက်ရှိရှိဖန်တီးလိုက်သလားလို့တောင်တွေးမိပါတယ်ခမအခုအစိုးရအသစ်တက်လာပြီးနောက်ပိုင်းဝိရေးစေဝါပြဿနာတွေနိုင်ငံတော်ကကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေခြင်းမှာကာကွယ်ရေးပြည်ထောင်ရေးနေဆက်လုံခြုံရေးအစရှိတဲ့ဌာနတွေအားလုံးဟာအစိုးရလက်အောက်မှာမရှိဘဲတတိတခြားယက်တီနေတာကြောင့်ပဲဖြစ်ပါတယ်အကယ်၍ဒီဝန်ကြီးဌာနတွေဟာအစိုးရအုပ်ချုပ်မှုအောက်မှာရှိနေခဲ့ရင်နိုင်ငံတကာမူရစ်စေဝါတက်ဖြည့်ရေးအဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာနိုင်တယ်လို့အစိုးရရဲ့မူရစ်စေဝါတက်ဖြည့်ရေးနဲ့ပညာပေးရေးမူဝါဒလုပ်ငန်းတွေကိုထိထိရောက်တိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဒီတော်ရရှင်ကတော့မြန်မာနိုင်ငံမှာကာကွယ်ရေးနေဆက်လုံခြုံရေးပြည်ထောင်ရေးဒီလိုမျိုးလုံခြုံရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကအစိုးရရဲ့လက်အောက်မှာတစုတဝေးတည်းရှိနေမယ်ဆိုရင်တော့ဒီဌာနတွေအားလုံးပူးပေါင်းဆောင်ရွက်မှုပို့ရပြီးတော့ပို့ပြီးတော့ဒီငွေရစေတိုက်ဖြည့်ရေးလုပ်ငန်းတွေမှာအကျိုးရှိရှိနဲ့ဆောင်ရွက်နိုင်မယ်ဆိုပြီးတော့သူရဲ့အမြင်ကိုပြောသွားတာပါချီဝဲမောင်ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာငွေရစေဝါတိုက်ဖြည့်ရေးလုပ်နေတာတော့ကြာပါပြီအခုထိလည်းအောင်မြင်မှုမရသေးပါဘူးကျွန်တော်အမြင်ကတော့2008ဖွဲ့စည်းပုံနဲ့ဆိုင်နေလို့ထင်ပါတယ် ပြည်ရေးကအစိုးရလက်အောက်မှာမရှိတော့အစိုးရကပြည်ရေးပြောသည်များယုံနေရတာပါပဲ။ဤသည်များကလည်းတယ်ဆောင်သူနဲ့တင်ပြီးသွားပြီးတော့တယ်ဆောင်သူကိုစစ်ဆေးလိုက်ထုတ်လုပ်သူကရိမ့်မိလိုက်နောက်ဆုတ်လိုက်ဖြစ်နေတယ်လို့ထင်ပါတယ်။ထုတ်လုပ်သူကခက်ကြီးကြီးတဲ့အဖြစ်နေမယ်ဆိုရင်တော့ဘူးရီစေဝါတိုက်ဖြစ်ရေးစီပံကိန်းအောင်မြင်မှုမလွယ်ဘူးလို့ပြောပါတယ်။ဒီတော်ရရှင်ကသူ့ထည့်အရင်ပြောသွားတဲ့ကိုဒတ်တနာလိုပဲ။ကိုဒတ်တနာကတော့ဒီအဖွဲ့အစည်းများများအစိုးရလက်အောက်မှာရှိဖို့ပြောပါတယ်။ဒီတော်ရရှင်ကြီးမောင်ဝင်းကပြည်ရေးရေးအစိုးရလက်အောက်မှာရှိမှဒီကိစ္စမူရည်စေဝါတိုက်ဖြည့်ရေးကိုအောင်မြင်လှုပ်ဆောင်နိုင်ပါမယ်လို့ပြောထားပါတယ်။မြတ်ဝီဆိုတဲ့တော်ရရှင်ကတော့ခက်တူတူပါပဲ။သူကပြည်သူတွေပါပူပေါင်းပါဝင်တင်ပါတယ်တဲ့။တချို့မူရည်စေဝါလုပ်နေတာကိုသိရတဲ့သတင်းမပို့တာမျိုးတွေရှိနိုင်ပါတယ်။ရဲကမဖမ်းဘူးဆိုရင်တော့ပြစ်စာပို့ပြီးတော့သတင်းပေးတယ်လို့ထင်ပါတယ်။ပြည်သူတွေပါလာရင်ဘယ်ကိစ္စမှမဆိုအောင်မြင်မယ်လို့ထင်ပါတယ်လို့မြတ်ဝီကသူ့ရဲ့အမြင်ကိုရေးလာပါတယ်။ကိုမျိုးကျော်ကတော့ပြည်သူတွေပူးပေါင်းပါဝင်လို့ဖမ်းမိပြီးတော့ပြည်သူကိုအညှိုးခံရရင်တော့ဘယ်သူမှမကယ်ကြပါဘူးတဲ့။သူကတော့ပြည်သူတွေကတိတိနဲ့ဘာလို့ငြိမ်နေရလဲဆိုတာကိုသူ့ရဲ့ရှေ့ရောင်းကနေပြောလာတာပါ။ဥပောင်တင်းကတော့ပြည်သူတွေပူးပေါင်းလာခြင်းအောင်လို့တောင်းရှိသူတွေစီးရုံပါတဲ့။အဲဒါဆိုအောင်မြင်နိုင်ပါတယ်။သတင်းပေးတိုင်ကြားရင်တိုင်ကြားတဲ့သူကိုအကာအကွယ်ပေးဖို့တော့လိုလိမ့်မယ်တဲ့။သူကကိုမျိုးကျော်ပြောထားတဲ့အချက်နဲ့နည်းနည်းတူပါတယ်နော်။သတင်းပေးတဲ့ပြည်သူတွေအကြောက်တရားကင်းကင်းနဲ့သတင်းပေးနိုင်အောင်လို့တောင်းရှိသူတွေဘက်ကတေချာအကာအကွယ်ပေးဖို့လိုပါတယ်တဲ့။ဒါကတော့ကျမတို့စီကိုတိုက်ရိုက်လေလိုက်ဆွေးနွေးဖို့ပို့ထားတဲ့စာရေးတွေကတချို့ကိုရွေးပြီးတော့ကျမဖော်ပြပေးတာဖြစ်ပါတယ်ရှင်။တိုက်ရိုက်လေလိုက်အစီအစဉ်မှာလည်းတချို့တဝက်မိတလို့ဖော်ပြပေးလိုက်ပါတယ်နော်။အခုလိုမျိုးတော်ရရှင်နေအနေနဲ့ကိုယ်ပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုရှုထောင့်မျိုးစုံကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရရှင်။အဲ့ဒီအချိန်မှာသောရရှင်တယောက်ကငြိမ်းချမ်းရေးခီးနီးပြီလားဆိုတော့ကျွန်တော်တို့တင်ဆက်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သူ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့ရေးလာတာကိုဖော်ပြပေးခြင်းပါတယ်။ဒီသတင်းရဲ့မူရင်းသတင်းကတော့လက်နက်ကိုင်အဖွဲ့အစည်းတွေကြားမှာအင်အားသုံးလှုပ်ဆောင်မှုတွေကြောင့်ဂျားကနေအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရသလိုအိုမဲ့အိမ်မဲ့ဖြစ်ရမှုတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာဖြစ်ပါတယ်။မေလအတွင်းကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးဒုက္ခရောက်ကြရတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။မြန်မာပြည်မှာနိုင်ငံရေးအပြောင်းအလဲတွေကလည်းဖြစ်တိုင်းသားဒီနဲ့လည်းမကြည်မလဲရှင်းလိုက်ရှောင်လိုက်နဲ့တန်တရာကလည်းဝဲလေလေဒီကြတဲ့ပါတီတွေကလည်းများလာကိုယ့်အခွင့်အရေးနဲ့ကိုယ်ပါတီထောင်တာကတော့ကိစ္စမရှိပါဘူးထောင်လိုက်တဲ့ပါတီဘယ်ပါတီကဘယ်သူအတွက်လုံနေတာလဲဘယ်အဖွဲ့အစည်းကတိုင်းပြည်ကိုရှေ့ရှုပြီးအကျိုးပြုလှုပ်ဆောင်နေတာလဲဆိုတာကိုတော့ပါတီတည်ထောင်သူတွေကနားလည်ဖို့လိုပါလိမ့်မယ်စိုးကောင်းခွဲကြပြီးဝန်းရံပေးကြဖို့တော့လိုအပ်တာပေါ့ဒီလိုမှမဟုတ်ပဲသူ့ကိုငါတိုက်ငါကိုသူတိုက်နေမယ်ဆိုရင်တော့လို့သမ ्या အရာတိုင်းကပြည်တွင်းစစ်နဲ့အဆုံးသတ်နိုင်ငံလွတ်လပ်မှုလုပ်နေကြတဲ့အရာအလုံးကလည်းတန်တရာလဲပြီးပြည်သူပြည်သားတွေသာဆင်းရဲတွင်နဲ့ကြီးတဲ့မှာသိမ့်မိနေကြပါလိမ့်မယ်လို့အကြံပေးဆွေးနွေးလိုက်ရပါတယ် VOA အဖွဲ့သူအဖွဲ့သားများအားလုံးကိုစိတ်နှစ်ပါးစမ်းမာ၍ချမ်းသာဒုက္ခနဲ့ပြည့်စုံကြပါစေခင်ဗျာ
ဒါကတော့ရှင်လူကလေးမြန်မာနိုင်ငံတိုင်းသားဒေတာတွေကမငြိမ်းချမ်းနိုင်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့သူရဲ့ကိုယ်ပိုင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်။မြန်မာနိုင်ငံကလယ်သမားတွေရဲ့အခြေအနေကိုကျွန်တော်တို့ဆွေးနွေးပေးတဲ့ခေတ်ပြောင်းချိန်မြန်မာလယ်သမားတို့အခြေအနေဆိုတဲ့အစီအစဉ်ကိုတော့ဦးကျော်စံတာကမြန်မာနိုင်ငံကလူ့အခွင့်အရေးရှိနေတဲ့ဆွေးနွေးပြီးတော့သုံးသပ်တင်ပြထားတာပါနော်။မြန်မာနိုင်ငံမှာလူဦးရေအများဆုံးဖြစ်တဲ့လယ်သမားလူတန်းစားရဲ့ဘဝကလွတ်လပ်ရေးဒီပက်ခေတ်အဆက်ဆက်ဘလောက်ထိတိုးတက်ကောင်းမွန်လာလဲဆိုတဲ့အခြေအနေကိုစမ်းစစ်ကြည့်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့လက်ရှိအစိုးရကလည်းဒီလယ်သမားတွေရဲ့ဘဝတိုးတက်ကောင်းမွန်ရင်ဘာတွေများဆောင်ရွက်ပေးနေရလဲဆိုပြီးတော့လည်းမေးခွန်းထုတ်ပြီးတော့တင်ပြပေးထားပါတယ်။တော်ရရှင်တော်ဤဆိုတဲ့တော်ရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ရေးလာတဲ့မှတ်ချက်လေးကတော့
လယ်ပိုင်ရှင်လယ်သမားနဲ့လယ်လုံသူမှန်ရင်ထမင်းမငတ်တာကအသေးချပါပဲ။မချမ်းသာပါဘူး။မကြည်ပါပါဘူး။ဒါပေမဲ့ရောင်ရဲတင်းတင်းနဲ့စိတ်အပြည့်နဲ့နေထိုင်အသက်ရှင်လာခဲ့တာမျိုးဆက်ပေါင်းများစွာအဆက်ဆက်ပါပဲ။ဒီထက်နည်းနည်းလေးပိုလုံသွားနိုင်တဲ့သူကကိုရွာမှာကိုရွာအတွက်ကိုပိုင်ဆန်းဆန်းလေးတလုံးစာလောက်ပဲဖြစ်ဖြစ်ပို့သွားရုံပါပဲလယ်သမားတွေအတွက်အစိုးရအနေနဲ့လုပ်ပေးတင်တာကလိုအပ်လာရင်ဆန်းစင်းနှုံးကိုမကြောက်အောင်ထိန်းထားပေးနိုင်မှုပါ
ဒီတော်ရရှင်ရဲ့စာရတော့အားတက်စရာပါပဲလယ်ပိုင်ရှင်တွေရောလယ်သမားနဲ့လယ်လုပ်သူတွေရောထမင်းနဲ့မှန်တာကတော့တေချာပါတယ်ဆိုလို့အားတက်စရာပါဒါပေမဲ့ဒီတော်ရရှင်ရဲ့ထင်မြင်ယူဆချက်ကတကယ်လက်တွေ့အဖြစ်ဖြစ်နဲ့ဘလောက်များထင်ဟမှုရှိသလဲလို့တော့စမ်းစစ်နေမိပါတယ်နော်အားလုံးပဲလယ်ဆိုင်တဲ့သူရောလယ်လုပ်ကိုင်းတဲ့အောက်ခြေအဆင့်လူတန်းစားတွေပါထမင်းမငတ်ဘူးလား အဲ့လိုမငတ်ဘူးဆိုရင်တော့အမတန်ဝမ်းသာစရာတည်ငောင်းပဲဖြစ်ပါတယ်။အခုတစ်ပတ်တော်ရရှင်တွေရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်။ဒီတောင်းတဲ့တော်ရရှင်တွေကိုလည်းဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကျွန်တော် VOA တိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမတချင်းလေးပုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဒီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မြစ်တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတယ်။ဟုတ်ကဲ့ပါ။ဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။နားဆင်ခံစားကြည့်ပါဦး ပို့တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။တနေ့နေ့တော့မေနိုင်ပါပါ။မရှိတော့တဲ့နေ့တွေငါလည်းမနေတဲ့တွေ
မအေးတနာကျော်ရဲ့မြမပြီမှပေးစာများကဏ္ဍအပြီးမှတော့